82 ချိန်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကျင်းပတဲ့အချိန်မှာတော့မနှောပွဲတော်ကိုထည့်သွင်းမကျင်းပဖို့ဆုံးဖြတ်ခဲ့ပြီးတော့ပြည်နယ်အစိုးရဝင်းအတွင်းမှာသာကျင်းပဖို့ပြင်ဆင်ထားကြောင်းအစိုးရအဖွဲ့တာဝန်ရှိသူကပြောဆိုလိုက်ပါတယ်။ဒီလိုမျိုးမနှောပွဲမကျင်းပဖြစ်တာကတော့ကချင်မျိုးနွယ်စုတွေကြားမှာ Jane Four ဆိုတဲ့စကလုံးနဲ့ကချင်ဆိုတဲ့စကလုံးသုံးဆွဲဖို့သဘောထားမတိုက်ဆိုင်တာကြောင့်ဖြစ်ကြောင်းကချင်ရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌကပြောပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့လာမယ့်နှစ်ဇန်နဝါရီလ10ရက်နေ့မှာကြာရောက်မဲ့82ကြိမ်မြောက်ကချင်ပြည်နယ်နဲ့အခမ်းအနားကိုဇန်နဝါရီလ5ရက်နေ့ကနေ12ရက်နေ့အထိမြကြီးနားမြို့ကမနောကွင်းမှာမနောပွဲတော်နဲ့အတူဈေးရောင်းပွဲအားကစားပွဲဇက်ပွဲတေကီတာပွဲတွေနဲ့ခန်းခန်းနာနာကျင်းပဖို့ပြည်နယ်အစိုးရအဖွဲ့ဌာနဆိုင်ရာတွေနဲ့ကချင်ရိုးရာယဉ်ကျေးမှုအသင်းတို့ဟာဒီလစံပိုင်းကဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့ပွဲတော်ကျင်းပမဲ့ခေါင်းစဉ်အမည်ရွေးချယ်တာနဲ့ပတ်သက်ပြီးသဘောကွဲလွဲခဲ့တာကြောင့်မနောပွဲတော်နဲ့အခြားပွဲတော်တွေကိုမကျင်းပပြစ်တော့ပဲကချင်ပြည်နယ်အစိုးရယုံမှသာကျင်းပတော့မှာဖြစ်ကြောင်းပြည်နယ်အစိုးရတာဝန်ရှိသူတဦးကပြောပါတယ်
။ကချင်ပြည်နယ်နေ့တော့အခုလောဆယ်ကျွန်တော်တို့ရုံးဝင်းထဲမှာလို့ကိုစီစဉ်ထားပါတယ်။မနောပွဲကအဲ့ကွင်းထဲမှာမနောပွဲမဖြစ်တော့ဘူးဖြစ်တော့ဆိုတာကဒီကသူတို့ရေးကျင်တဲ့စာသားနဲ့တစ်ဖက်ကကန့်ကွက်တဲ့ဟိုရေးကျင်တဲ့စာသားညှိနှိုင်းတာသူတို့ကျွန်တော်သိရတော့ပေါ့နော်အကျဉ်းချင်းပြောရရင်တော့မနောဝဲချင်းပါရေးကော်မတီနဲ့ကချင်ရိုးရာရင်ကြီးမှုနဲ့စာပေအဖွဲ့ချုပ်နဲ့အဲလိုစလုံးရွေးချယ်မှုကတဘောထားမတိုက်ဆိုင်ကြအောင်ဖြစ်နေအဲ့အတွက်ကျွန်တော်တို့ကဒီမနောဝဲမပါဘဲနဲ့ပဲကချင်ပြည်နယ်ဒီအခမ်းအနားကိုတတ်တတ်ပဲလုပ်တော့
အဓိကကတော့အခမ်းအနားခေါင်းစဉ်ကိုဂျိမ်းဖော့ဘာသာစကားနဲ့ဂျိမ်းဖော့မုံတော်အန်ထွဲနဲ့ကချင်မုံတော်အန်ထွဲဆိုပြီးရေးသားဖို့အငင်းပွားခဲ့တာကြောင့်ဖြစ်ပါတယ်ဒီလိုအငင်းပွားခဲ့ရတဲ့အခြေအနေကိုကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကအခုလိုပြောပါတယ
်ကျွန်တော်တို့ကချင်ဆိုတဲ့နေရာ6မျိုးကိုကချင်လို့ခေါ်တာပေါ့ဂျိမ်းဖော့လောဘောဇိုင်ဝါလာချစ်ရဝန်လီစူစာဒီဖြစ်6မျိုးပေါ့အဲ့လိုဂျိမ်းဖော့လိုဂျိမ်းဖော့မုံတော်အန်ထွဲဆိုတဲ့ဥစ္စာတရိပ်ပမာလူပြန်မယ်ဆိုရှင်တော့ဂျိမ်းဖော့ဒီနေနေပေါ့ဆိုတဲ့အခါကျတော့ကျွန်တော်တို့ပြည်နယ်နေတော့မဟုတ်တော့ဘူးလားဆိုတဲ့အမြင်ရှိတယ်ဆိုတော့အခုကအဲ့ဒီလိုရေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငါးမျိုးကတော့မပါတော့ဘူးဆိုပြီးတော့မှတစ်ဖက်ကအဲ့လိုတင်ပြလာတယ်တစ်ဖက်ကလည်းပဲဂျင်းဖော့လိုရေးမယ်ဆိုလို့ရှိရင်တော့အဲဂျင်းဖော့မုံတော်ထွဲပဲရေးရမယ်ဆိုပြီးတော့မှတစ်ဖက်ကတင်ပြလာတယ်
ဒီလိုစကလုံးကွဲပြားမှုအပေါ်မညီနိုင်နိုင်တာကြောင့်လာမယ့်ကချင်ပြည်နယ်နေ့မှာမနှောပွဲတော်နဲ့အခြားပွဲလမ်းတပင်တွေကိုမထည့်သွင်းဖို့ပြည်နယ်အစိုးရကဆုံးဖြတ်ခဲ့တာပါကချင်ပြည်နယ်နေ့အခမ်းအနားတွေမှာဂျိမ်းဖော့ဆိုတဲ့စကလုံးကိုနှစ်ပေါင်း80ကျော်အသုံးပြုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့ဂျိမ်းဖော့အစားကချင်လို့ရေးသားခဲ့တာကြောင့်အခမ်းအနားမဟုတ်ဦးကိုမိရှုဖြက်စီးခံခဲ့ရပြီးမူလဂျိမ်းဖော့စကလုံးကိုပြန်လည်အသုံးပြုခဲ့ရပါတယ်ဒီလိုစကလုံးကွဲပြားနေမှုအပေါ်မှာတော့အမြင်ကွဲပြားမှုရှိနိုင်တဲ့ဂျိမ်းဖော့မျိုးနွယ်စုအတွင်းမှာဖြစ်စေဒါမှမဟုတ်လူမျိုးစု6စုအားလုံးအကြမ်းမှာဖြစ်စေညီလာခံကျင်းပပြီးဆုံးဖြတ်ဖို့လိုအပ်ကြောင်းလဲကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးထုံဖူးတကုံကပြောပါတယ်ဒီကနေ့မှာတော့ကချင်မျိုးနွယ်စု6စုကခေါင်းဆောင်တွေအကြမ်းမှာဆွေးနွေးခဲ့ပြီးမူလကျင်းပဖို့ပြင်ဆင်ခဲ့တဲ့မနှောပွဲတော်ကိုဖေဖော်ဝါရီလ10ရက်နေ့ကနေ10ရက်နေ့အထိကချင်လူမျိုးရိုးရာယဉ်ကျေးမှုမနှောပွဲတော်ခေါင်းစဉ်နဲ့ကျင်းပဖို့အတွက်အစိုးရစီမှာခွင့်ပြုမိန့်တောင်းခံခဲ့ပါတယ်